အမရော့ကစတိုင်ကြီး၅ခုမှာအပြည့်ခန့်ရက်စရေးကာလကိုစက်တင်ဘာလ22ရက်နေ့အထိသုံးပတ်တည်တံ့တိုးခဲ့ပြီးဒီတစ်ချိန်ဟာအပြည့်ရတည်တံ့တိုးပြီတာအချိန်ကာလအနည်းဆုံးဖြစ်ပါတယ်အဲ့ဒီလိုတည်တံ့မတိုးခင်ပြီးခဲ့တဲ့ရက်ပိုင်းကအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမှာမိတ်တွေတွေ့ဆုံပွဲမှာရခိုင်ပြည်နယ်မှာပါအပြည့်ရဆက်ပြီးဖို့ရခိုင်တပ်တော် AA ကတောင်းဆိုခဲ့တယ်လို့ငြိမ်းချမ်းရေးကြိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ်
တိုင်းကားကဘယ်လိုတို့ဒီအနောက်ပိုင်းတိုင်းကိုလည်းတော့ပေါ်ရပ်ရပ်ပြီးဖို့တို့တောင်းဆိုတာတော့ရှိတာပေါ့ဒါပေမဲ့လည်းမနေ့ကဆက်လာတဲ့နေမှာပြည်ပကပြန်ကျမပါလာဒီလိုဆက်လက်ဆက်ပြတ်ဆက်ဆက်ရပ်ပြီးပြန်ဆက်ပြီးရပ်မှာပြည်ဆက်လက်မပါလာအဲ့ဒါလည်းပါကြောင်းလို့မချက်တက်ဘူ
းလာမယ့်စက်တင်ဘာလ16ရက်18ရက်နေ့တွေမှာမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တက်မတော်တို့တွေ့ဆုံဖို့လည်းသဘောတူထားပါတယ်ဆွေးနွေးပွဲနေရာအတွက်အစိုးရဘက်ကကျိုင်းတုံမှာအဆိုပြုထားပြီးမြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကဝဋ်ထီတာပန်ဆန်းကိုအဆိုပြုထားတယ်လို့သိရပါတယ်။ပြီးခဲ့တဲ့ကျိုင်းတုံဆွေးနွေးပွဲမှာမြောက်ပိုင်းမဟာမိတ်အဖွဲ့ကတင်ပြခဲ့တဲ့အချက်ရှိချက်ထဲကအချက်တော်တော်များများကိုဆွေးနွေးသဘောတူခဲ့ပြီးအချက်တစ်ချက်လောက်သာကြန့်ရှိတာကြောင့်ဒီတစ်ခါဆွေးနွေးပွဲမှာရလက်ကောင်းနိုင်တယ်လို့ဦးလမိုင်ကွန်ကြာကပြောပါတယ်။ဒီဆွေးနွေးပွဲမှာညှိနှိုင်းတာတွေအဆင်ပြေရင်တိုက်ပွဲအရေးအတွက်ရှင်းချနိုင်မယ်လို့မျှော်လင့်ကြောင်းဦးလမိုင်ကွန်ကြာကပြောပါတယ်။
အဲ့ဒီအဖြေအားလည်းပဲကောင်းမယ်လို့ကျွန်တော်တို့လည်းမျှော်လင့်တယ်။ဟိုတစ်ဖက်နဲ့တစ်ဖက်ပြပူကြတဲ့ဒီပစ္စည်းကအပေါ်မှာသူတို့ဆွေးနွေးတာဖြစ်တယ်။အဲ့ဒီဆွေးနွေးတဲ့အပေါ်မှာအချက်ရှိချက်ဖြစ်တယ်သူတို့အချက်ရှိချက်မှာအချက်ဟိုဒီမှာအချက်ကအချက်လောက်ပဲနည်းနည်းလေးဆက်လက်နေနိုင်ကြရှိတယ်ဖြစ်တဲ့အတွက်ကြောင့်မို့အဲဒီပေါ့ပစ္စည်းဆွေးနွေးမှုဟာတော်တော်လေးအဆင်ပြေတယ်။ဒါကြောင့်မို့ဒီလာမဲ့68လောက်ဆိုရင်တော့ပြန်လည်တွေ့ဆုံပြီးမှညီနိုင်လို့ရှိရင်တော့အဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုပဲမျှော်တင်တယ်
။ဒီလိုဆွေးနွေးပွဲတွေပြုလုပ်နေပြီမဲ့တိုက်ပွဲတွေကရော့သွားတာမရှိပဲဆက်လက်ဖြစ်နေတာကြောင့်ဆွေးနွေးပွဲတွေဟာအလုံးမဖြစ်ဘူးလို့ဝေဖန်တာတွေလည်းရှိပါတယ်။အလုံးဖြစ်ဖို့ဆိုရင်ဆွေးနွေးကြတဲ့အခါဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်တွေပါဝင်ဖို့လိုတယ်လို့စိုင်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်
။ဒါရောက်ဆွေးနွေးတဲ့ပုံစံတွေကိုယ်တိုင်ကဆုံးဖြတ်ချက်ချနိုင်တဲ့နေထိုင်မျိုးရှိရပါလိမ့်မယ်။ Decision Maker မဟုတ်ဘဲနဲ့အပေါ်ကပေးတဲ့အမိန့်တိုင်းပဲလာနေတယ်ဆိုလို့ရှိရင်တော့ဒါအလုံးမဖြစ်ဘူး။နောက်ဖက်စလုံးကအဲ့လိုအရေးချင်းတက်မှတ်ချက်တွေနဲ့ပြည့်စုံမှုလိုအပ်တာပေါ့နော်။ဟိုတိုက်ပွဲတွေရက်မယ်ရက်ပြီးလို့ရှိရင်ပြန်ဆွေးနွေးမယ်ဆွေးနွေးတဲ့ခါကျဘယ်ချက်တွေပါမယ်အဲ့ဒီချက်နဲ့ပတ်သက်ပြီးတော့မှဆုံးဖြတ်နိုင်ရမယ်ဆိုတော့အနေထားမျိုးမရှိဘူးဆိုလို့ရှိရင်ဒါဆွေးနွေးပွဲကတော့အကြီးရောက်မှာမဟုတ်ဘူး
။ဆွေးနွေးပွဲကိုကျိုင်းတုံမြို့မှာပြုလုပ်မယ်ဆိုရင်တက်မတော်ဘက်ကထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ဖို့ရှိတယ်လို့အစိုးရညဉ့်ဉန်းရေးကော်မရှင်ကပြောဆိုထားပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဆွေးနွေးပွဲကိုတက်မတော်ကတက်ရောက်ဖို့အစီအစဉ်ရှိမရှိနဲ့ပတ်သက်ပြီးမှတ်ချက်အတိအကျမပေးနိုင်သေးပဲဇာကာလအခြေအနေကိုကြည့်ပြီးဆုံးဖြတ်သွားမယ်လို့ပြောပါတယ်
။အပါလာနိုင်မဲ့အခြေအနေမျိုးရှိလားဆိုတော့တို့ကလမ်းဖွင့်ပေးပြီးသားဖြစ်တယ်။ဒီຢာနဲ့ပတ်သက်ပြီးဆွေးနွေးပြီးမဆွေးနွေးဖြစ်သွားတော့အခုအချိန်မှာတို့ပြောဖို့စောပြီးတယ်။နောက်ပိုင်းမှာတို့ဖြစ်လာနိုင်တဲ့အခြေအပြစ်တွေရှိတယ်။ NRPC နဲ့တို့လက်တွေ့တို့ဒီမှာတွေ့ဆုံဆွေးနွေးကြတာပါလေ။ဒီကြားထဲမှာတို့မှဆက်သွယ်ဆက်ဆံမှုတွေအများကြီးရှိပါတယ်။အဲဒီဆက်သွယ်ဆက်ဆံမှုတွေပေါ်မှာဒီလိုဒီပါလိမ့်မယ်ဗျာ။
ဒီကိစ္စနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်အဖွဲ့ဝင် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခတီအန်အန်လေးပြောရေးဆိုခွင့်ရှိသူဘုံမှုမိုင်းအကျော်တို့ကို RFA ကဒီကနေ့မင်းမြန်းဖို့ကြိုးပမ်းခဲ့ပြီးမဲ့ဆက်သွယ်လို့မရသေးပါဘူးတမတော်ဘက်ကအပြည့်ရတည်တံ့တိုးထားတဲ့ကာလဟာလဲကုံဆုံးတော့မှာဖြစ်တာကြောင့်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေအရှိန်လျှော့ချနိုင်ရေးအစီအစဉ်ဟာဒီဆွေးနွေးပွဲကနေထွက်လာမဲ့ရလက်အပေါ်ငူတီးနေတယ်လို့လိလာသူတွေကပြောပါတယ်ခင်ဗျာကျွန်တော်ကျော်လင်ဦးပါ